ကမ္ဘောဒီးယားနိုင်ငံမှာအခုလဆက်ချောက်ရက်ကနေစက်ခွန်နှစ်ရက်နေ့အထိကျင်းပမယ်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံသားရေးဝန်ကြီးကိုဖိတ်ကြားခြင်းမရှိတာဟာအဖွဲ့ဝင်နိုင်ငံတချို့နဲ့နိုင်ငံကြီးတချို့ရဲ့
ပြည်ပို့ဆိုပြီးမြေတားရခံခဲ့တာရှိပါတယ်။ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံဆက်ဆံရေးကတော့ဒီအတွက်ကြက်ပြားစရာအကြောင်းလည်းမရှိပါဘူး။အာဆီယံနဲ့ဆက်ဆံရေးကတော့ကျွန်တော်တို့ဘော်မှာဒီလိုသန်းသူရည်တွေသဘောမထားတဲ့နိုင်ငံတွေမှာပါကျန်တဲ့နိုင်ငံတွေနဲ့ဆက်ဆံရေးလည်းကျွန်တော်တို့ကောင်းမှာပါတယ်။အာဆီယံမူပေါင်း၅ချက်ကိုအကောင့်ထဲပေါ်ဆောင်မှုမှာတိုးတက်မှုအနည်းငယ်သာတွေ့ရတ
ကမ္ဘောဒီးယားနိုင်ငံရဲ့ဌာနပြောခွင့်ရချုံဆောင်နူရီကမနေ့ဖေဖော်ဝါရီလ၁၂ရက်နေ့မှာပြောကြားလိုက်တဲ့အပေါ်စစ်ကောင်စီပြောခွင့်ရကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါမကြခင်ကျင်းပဖို့စီစဉ်နေတဲ့တိုင်းဒေသနဲ့ကင်အဖွဲ့တွေနဲ့စစ်ကောင်စီတွဲဆုံပွဲမှာအာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တက်ရောက်ဖို့ဖိတ်ကြားထားတယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်အာဆီယံအဖွဲ့ကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်နဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုမထိခိုက်ဘူးဆိုရင်အတတ်နိုင်ဆုံးပူးပေါင်းဆောင်ရွက်သွားမယ်အကြောင်းလည်းသူကပြောပါတယ်။ဒါပေမဲ့လည်းမြမအရေးမှာပါဝင်ပတ်သက်သူအလုံးနဲ့တွေ့ဆုံဆွေးနွေးဖို့ဆိုတာမှာလူပုဂ္ဂိုလ်တဦးတယောက်ကိုဦးတည်ပြီးပြောတာမျိုးကိုတော့လက်မခံဘူးလို့ပဲချပါတယ်ခင်ဗျာ။